တော်ရရှိမြခင်ဗျာဒီကနေ့တင်ပြရသောတမချန်းစီစဉ်မှာလေ့လာမှာဖြစ်တဲ့ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိမှာဖယားရှင်ရဲ့နှုတ်ကပတ်တော်တမချန်းကဖယားရှင်ကိုယုံကြည်ကိုးကွယ်သူခရိယံများအားလူအပေါင်းတို့နှင့်အသင့်အတင့်နေ၍ငြိမ့်သက်ခြင်းကို၎င်းတန်ရှင်းခြင်းပါရမီကို၎င်းမိအောင်လိုက်ကြလောလို့ဆိုထားပါတယ်လူတွေနဲ့အသင့်အတင့်နေရမယ်ဆိုတာလူတွေအားလုံးနဲ့အပေးအယူအလျှော့အတင်းလုပ်ပြီးရေးလိုက်ငားလိုက်နေရမယ်လို့ဆိုလိုပါသလားဒါပေမဲ့တန်ရှင်းခြင်းပါရမီကို၎င်းမိအောင်လိုက်ကြလောလို့ဆိုတဲ့စကားကိုလည်းသတိချရပါလိမ့်မယ်ပဲဟင်းတစ်ခွက်စာစားရဖို့တားဥရာကိုရောင်းစားခဲ့တဲ့သူလိုဖျားတရားကိုမယုံမသေးပြုတဲ့သူမရှိဖို့အတွက်သတိနဲ့စောင့်ကြည့်နေကြရမယ်အကြောင်းဖျားရှင်ရဲ့ကောင်းကြီးမင်္ဂလာကိုဘာနဲ့မှမလဲဘာနဲ့မှရောက်မစားကြဘူးရောက်စားခဲ့မိရင်ဖြင့်အခက်ကြုံရမယ့်အကြောင်းဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။တင်ပြရသောသမချမ်းရဲ့ဟေပြင်းဩဝါဒစာများကိုနားဆင်နေကြသူမိတ်ဆွေအပေါင်းတို့ခင်ဗျာ။ဂျူးလူမျိုးယုံကြည်သူတနည်းဆိုရင်ရှေးခေတ်အစ္စရေလလို့ခေါ်တဲ့ဟေပြင်းယုံကြည်သူအပေါင်းတို့ကနေတဆင့်မိတ်ဆွေတို့ကျွန်တော်ယုံကြည်သူတွေအတွက်ပါကျေးဇူးပြုနေတဲ့ဩဝါဒစာတွေဟာအသေးစိတ်လိလာနိုင်ပါမှဝိညာဉ်ရသကိုမြောက်လောက်အောင်ခံစားရတယ်။ဝိညာဉ်ရသပြည့်ပြည့်ဘဝခံစားရတယ်။အနုလုံပရိလုံဆင်ခြင်းနှလုံးသွင်းစရာတွေနဲ့ပြည့်နှက်နေတယ်လို့ကျွန်တော်တို့မြင်နေရပါတယ်။မှန်ပါတယ်။တခါတည်းကမှမချစ်မရဲဖြစ်เสียလို့လို့ပဟေလိဆန်တယ်လို့လို့ဟာကွက်ကလေးများပေပဲလားလို့မိကွန်းထုတ်ရမတတ်သောအချက်ကလေးတွေကိုဒီဟေပြဲဩဝါဒစာတွေဟာကျွန်တော်တို့ကိုစိတ်များကိုနှိုးဆွပေးနေတယ်လို့ရှိပါတယ်။တမဲအဲ့ဒီလိုပဟေလိဆန်လို့ဆွပေးလိုက်တဲ့မိကိုကြွက်လျှောက်ရှောက်ပြီးတော့လိုက်လံအဖြေရှာတော့မှပဲ။တန်ရှင်းသောဝိညာဉ်တော်ဟာကျွန်တော်တို့ကိုအဖြေတွေချထားပေးလာလိုက်တာဟာအလွန်ကောင်းမွန်တဲ့ဝိညာဉ်သင်ခန်းစာတွေကြီးပဲဖြစ်တယ်။ဒီဝိညာဉ်သင်ခန်းစာတွေကိုခံယူလို့မဝမအီနိုင်အောင်ရှိရစေတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဥပမာပေးရမယ်ဆိုရင်တော့ပြီးခဲ့တဲ့အခန်းကြီးသင်ခန်းစာနှစ်ခုတို့ဟာအကောင်းဆုံးနဲ့အနည်းဆက်ဆုံးဥပမာများအဖြစ်သင်ခန်းစာယူနိုင်လိမ့်မယ်လို့ကျွန်တော်တင်ပြချင်ပါတယ်။ဟေပြဲဩဝါဒစာအခန်းကြီး7ရဲ့ဒုတိယနဲ့တတိယသင်ခန်းစာတွေပေါ့အငယ်၄ကနေ7အထိအကျုံးဝင်တဲ့အဲ့ဒီသင်ခန်းစာတွေဟာပြပချီယာပြန်နားထောင်ကြည့်အဲ့ဒီလိုမချစ်မရဲဖြစ်စရာလေးတွေလို့လို့ဟာကွက်ကလေးတွေလို့လို့ရှိနေတဲ့အတိုင်းပဲခန်းစားချက်ကလေးပေါင်းမြောက်များစွာနဲ့မိษွေတို့ကျွန်တော်တို့ကိုနှိုးဆွပေးခဲ့တယ်ဆိုတာကိုကျွန်တော်တို့ထိတွေ့ခန်းစားနိုင်မှာဖြစ်ပါတယ်သင်တို့သည်ဒုစရိုက်အပြစ်ကိုဆိုင်ပြိုင်တိုက်လှန်၍ကိုယ်အသွေးထွက်သည့်တိုင်အောင်မခံရကြသေးသူမတပါငါသာထာဝရဘုရားဆုံးမတော်မူခြင်းကိုမမှတ်ဖဲမနေနှင့်သင်ဤအပြစ်ကိုစစ်ဆေးတော်မူသောအခါစိတ်မပြည့်နှင့်ထာဝရဘုရားသည်ချစ်တော်မူသောသူကိုဆုံးမတော်မူတတ်ဤလက်ခံတော်မူသမျှသောသားတို့ကိုဒဏ်ခတ်တော်မူတတ်ဤဟုသူငယ်တို့ကိုဆိုတကယ်သို့သင်တို့ကိုပြောဆိုသောအခါဩဝါဒစကားကိုမိလျော့ကြသလောသင်တို့သည်ဆုံးမတော်မူခြင်းကိုခံလျင်သားတို့ကိုပြုတကယ်သို့ဘုရားသခင်သည်သင်တို့ကိုပြုတော်မူဤအကြောင်းမူကားအဖမဆုံးမသောသားတစုံတယောက်ရှိသလား။သားအပေါင်းတို့သည်ခံတတ်သောဆုံးမခြင်းကိုသင်တို့သည်မခံဘဲနေလျင်သားရင်းမဟုတ်။မင်းဦးမင်းလွင်ရသောသားဖြစ်ကြ၏။အဲ့ရာဟာဟေပြဲဩဝါဒစာအခန်းကြီး2ရဲ့အငယ်၄ကနေ၈အတွင်ဖြစ်ပါတယ်။ဒီအပိုင်းကိုကျွန်တော်တို့ဟာသင်္ကန်းစာတစ်ခုအနေနဲ့ထုတ်နှုတ်တင်ပြခဲ့လို့ပြီးပါပြီ။နောက်တစ်ခါနောက်ထပ်သင်္ကန်းစာတစ်ခုအနေနဲ့ကတော့အငယ်၉ကနေ၁၁အတွင်မှာအခုလိုကျွန်တော်တို့တွေ့ကြရပါတယ်။တနည်းကားကိုယ်ကာယနှင့်ဆက်ဆိုင်သောအဖတို့လက်ဖြင့်ငါတို့သည်ဆုံးမခြင်းကိုခံရသောအခါသူတို့ကိုယူသေးကြ၏ထိုမြတ်မကစိတ်ဝိညာဉ်တို့၏အဖအလိုသို့လိုက်၍အသက်ချမ်းသာရကြမည်မဟုတ်လောအကြောင်းမူကားထိုအဖတို့သည်မိမိအလိုသို့လိုက်၍တခဏသာဆုံးမပေးကြ၏ကိုတော်မူကားမိမိသင်ရှင်းခြင်းပါရမီတော်ကိုငါတို့သည်ဆက်ဆံစေခြင်းဟာငါတို့အကျိုးကိုထောက်၍သာဆုံးမပေးတော်မူ၏ဆုံးမခြင်းမည်သည်ကားခံရစဉ်အခါဝမ်းမြောက်စရာမထင်ဝမ်းနည်းစရာထင်တတ်၏သို့တော်လည်းဆုံးမခြင်းကိုခံရသောသူတို့သည်နောက်မှငြိမ်သက်ခြင်းနှင့်ဆက်ဆိုင်သောဖြောက်မှတ်ခြင်းအကျိုးကိုခံရကြ၏တဲ့မိတ်ဆွေအပေါင်းတို့ယေအဲ့ဒီလိုဟေပြဲဩဝါဒစာကဖော်ပြနေတာတွေဟာတကယ်အစကောက်ရတာဟာခက်ခက်ခဲခဲဖြစ်ခဲ့ရသလိုဆက်ဆက်ပြီးတော့တင်ပြရှင်းလင်းဖော်ပြရတာတွေဟာလေအတော့ကိုစင်စင်ကြင်ကြင်ကြီးဖော်ပြခဲ့ရတယ်လို့ကျွန်တော်အနေနဲ့ဝန်ခံရမှာပါမိတ်ဆွေတို့အနေနဲ့ဥပုနေနေကလေးပဲရှိသေးတဲ့အဲ့ဒီသင်ခန်းစာတွေမှာမှတ်မိနေကြအောင်ပါအဖဖျားသခင်ကနေပြီးတော့ယုံကြည်သူတွေကိုအပြစ်ဒဏ်ပေးပြီးတော့စီရင်တတ်တယ်ဆိုတာနဲ့ပတ်သက်လို့လေက ျွန်တော်ခမရမှာလူသားအုပ်နှောက်နဲ့မနေကြီးကိုလိုက်ပြီးတော့ရှင်းလင်းတင်ပြပေးခဲ့ရပါတယ်။မရှင်းလို့ကလည်းမဖြစ်ဘူး။လူဆိုတဲ့တတ္တဝမျိုးဟာတဲပြီးတော့အကောင်းကြိုက်တတ်ကြတာကိုအဖဖခင်ကိုကိုးကွယ်ပြီးဆိုရင်ပြီးပြီ။ဇေယိငိမ့်ပြီးဇိမ့်တယ်။ဒီလောကကြီးအတွက်မှာဘာဆိုဘာမှပူစရာမလိုတော့ဘူး။အကောင်းတွေကြီးပဲကောင်းငင်ဘုံကနေတခုပြီးတခုဘုတ်ခနဲ့ဘုတ်ခနဲ့ကိုရှိတဲ့တယ်ကိုကြာလာ။ကိုယ်ကလည်းအဲ့ဒါလေးတွေကိုကောက်ကက်စားပြီးတော့စိတ်တိုင်းကျခยีနှင်းယုံပဲလို့ခပ်ပေါ်ပေါ်ခပ်ပေါ်ပေါ်ခံယူတတ်ကြတာများပါတယ်။အဲ့တော့အခုလို့အဖဖခင်သခင်ရဲ့ဒံပေးတော်မူခြင်းတွေဆုံးမအပြစ်ပေးခြင်းတွေဝေဒနာခံစားစေခြင်းတွေအကြောင်းတွေကိုလည်းကြားရရော။တရှိတဲ့လမ်းပြန်ပြီးတော့ဟာဘယ်လိုကြီးလဲ။ဒီအတိုင်းဆိုမနှိပ်ပြန်ဘူး။စသည်စသဖြင့်ဖြစ်သွားတတ်ကြပါတယ်။ဒါကြောင့်မလို့လေအဲ့ဒီလိုသံသယတွေမပွားရအောင်နှုတ်ကပတ်တော်ရဲ့သစ္စာသမာတရားကိုပုံမထိတွေ့နားလည်နိုင်အောင်လို့ကျွန်တော်အနေနဲ့သေသေးချာထိထိမိမိမဖြစ်မနေစဉ်းစားကန်းတွေကိုတူပြိုင်ဖွင့်ခဲ့ကြရတာပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အဖဖခင်ဟာကဘာဦးကလေးကအပြစ်သင့်ခဲ့လေသူလူသားတို့အတွက်မလွဲဧကန်လောကရန်ဆိုတဲ့တရားကိုချထားပြီးတော့အပြစ်ရဲ့အဖို့အခဖြစ်တဲ့သေခြင်းတရားစီအထိရှောက်သွားဖို့ရန်အမိန့်ပေးခဲ့ပြီးဖြစ်တယ်ဒီတရားအတိုင်းလူသားတို့ဟာအလှည့်ကျခံစားနေကြရတယ်ဆိုတာကိုတော့လူတိုင်းဟာသိပြီးသားပါတချိန်တည်းမှာပဲအဲ့ဒီလိုလောကရန်တရားရဲ့လက်အောက်မှာပြားပြားဝတ်နေရတဲ့မြေကြီးသားကျွန်တော်များကိုဆောင်းရန်ရှောင်းရန်အချက်ပေါင်းမြောက်များစွာနဲ့ဆုံးမသွန်သင်မှုတွေပြုထားတယ်။နောက်ပြီးတော့သေခြင်းဆင်းရဲမှလွတ်မြောက်ရာဆုကျေးဇူးနဲ့သာဝရအသက်လမ်းကိုပေးသနာတော်မူသောသခင်ရှိသေးတယ်။ဒီသခင်အလိုတော်နဲ့ညီညွတ်စွာနေထိုင်ယုံကြည်ခြင်းတရားကိုစောင့်ရှောက်ပါဆိုတာတွေးဟာနှုတ်ကပတ်တော်ကသွန်သင်မြဲရှိတဲ့အတိုင်းပဲကျွန်တော်တင်ပြရသောတမန်ကျန်အဖွဲ့ဟာလေမိတ်ဆွေတို့ကိုပြန်လည်ပြီးတော့ဖောက်သည်ချတင်ဆက်ပေးနေရခြင်းဖြစ်ပါတယ်။ကဲဒီကနေ့ဒီအချိန်မှကတော့ဟေဘရဲဩဝါဒစာမှတ်သင့်ဖော်ပြပေးသွားတဲ့အချက်တွေတည်းကအဖဖျားသခင်သည်လောကသားတို့၌သာသမီများကိုအဖေကဆုံးမသွန်သင်ပေးရသည်နိတူဆုံးမသွန်သင်ခြင်းလည်းရှိတယ်အပြစ်ပေးခြင်းလည်းပြုတော်မူတယ်ဆုံးမခြင်းမြည်သည်ကခံရစဉ်အခါဝမ်းမြောက်စရာမထင်ဝမ်းနည်းစရာပမာဖြစ်ပြီးတော့မကြည်မနက်ဖြစ်ရတယ်သို့တော်လည်းနောက်မှငြိမ်သက်ခြင်းနဲ့ဆက်ဆိုင်သောဖြောက်မတ်ခြင်းအကျိုးများကိုတို့တက်ခန်းစားရစီတယ်ဆိုရက်နောက်ဆုံးပိုင်းကအချက်ကလေးတွေကိုအနည်းငယ်စဉ်းစားပြီးမှနောက်ထပ်အခန်းငယ်များနဲ့သင်ခန်းစာသင်များကိုဆက်ကြပါအောင်စုမိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုလိုဟေဘရဲဩဝါဒစာကဖော်ပြပေးလိုက်တဲ့အတိုင်းဆိုရင်အဖဖျားသခင်ရဲ့ဆုံးမခြင်းအပြစ်ပေးခြင်းတို့မြည်သည်ဝမ်းမြောက်စရာမထင်ရလောက်အောင်နာကြီးခြင်းဝေဒနာကိုဖြစ်စေသည်ဆရာဟာရှင်းနေအောင်တွေ့ရပြီဖြစ်တယ်လို့မငင်းနိုင်အောင်အပြစ်ပေါ်နေပြီဖြစ်တယ်လို့သူဘက်ကအကြောင်းတစ်ခုခုစန္ဒတစ်ခုခုရှိသောကြောင့်သာလျှင်လေသူဟာဆုံးမသွန်သင်ခြင်းအပြစ်ပေးခြင်းပဲဖြစ်တယ်ဆိုတာကိုကွက်ကွက်ကွင်းကွင်းကျွန်တော်နားလေသဘောပေါက်နိုင်ပါပြီအဲ့ဒီလိုသူဘက်ကရှိတဲ့အကြောင်းနဲ့စန္ဒဆိုတာကိုတော့ဘာတွေဖြစ်တယ်လဲဆိုတာကိုကျွန်တော်အသေးစိတ်သိနိုင်ပါသလားရှင်းရှင်းပြောရင်တော့အကုန်အစင်မသိနိုင်ဘူးလို့ပဲကျွန်တော်တဦးချင်းအနေနဲ့ကတော့ပြက်ပြက်သားသားခံယူပါတယ်ဒါပေမဲ့အကုန်အစင်သာမသိရင်နေရမယ်နော်သိလာရတဲ့အချက်ကလေးတစ်ခုကတော့ယောရွင်ချင်းစီတဲ့အထိစိတ်ကနေထိုးပေါက်ပြီးတော့တဖိမ့်ဖိမ့်တုန်ခါသွားလောက်အောင်ခန်းစားစီတယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे အဲ့ဒါကတော့အခုဟေပြဲဩဝါဒစာမှာရှင်းလင်းပြတ်သားစွာတွေ့ရပါပြီငြိမ်သက်ခြင်းနဲ့ဆက်ဆိုင်သောဖြောက်မှတ်ခြင်းဤအကျိုးများကိုချပေးဖို့ဆိုတဲ့အချက်ဖြစ်နေလို့ပါကောင်းပြီအလိုတော်ပေါ့ကွာဆိုပြီးတော့အလိုတော်ကိုကြည့်ပဲပုံချဖို့ကြည့်မဟုတ်ဖက်နဲ့လောကရန်လူသားတို့အဖို့ဝေဒနာခန်းစားရအခြားအကြောင်းများလေးနောက်ဆက်တွဲစဉ်းစားစရာ၆ချက်ရှိနေသေးတယ်ဒီမိမိတို့ရဲ့မိုက်မဲညံဖြစ်မှုနှိအဖဖျားသခင်အတွက်ယုံကြည်ခြင်းနှင့်ပေးဆက်ရခြင်း၃ကိုကိုကိုစီရင်ဖို့ပြက်ကွက်မှု၄ယခင်ပြုမိခဲ့တဲ့အတိတ်အပြစ်ဟောင်းတို့ကထပြီးတော့စကားပြောခြင်း၅အဖဖျားသခင်အထူးအကြောင်းတရားများနဲ့စီရင်ခြင်း၆ယုံကြည်သူတို့၏အနာဂတ်တွင်ပိုမိုကောင်းမွန်မှုအတွက်စီကံကြနာအောင်အဖသွန်သင်ဆုံးမခြင်းဆိုတဲ့အချက်တွေးကိုကျွန်တော်တို့အလေးအနက်ပြုတ်ပို့ရန်တင်ပြခဲ့တာကိုမေ့မပြစ်သင်ပါဘူးအနည်းငယ်ဖြည့်ဆွဲရအောင်မှာကတော့အဲ့ဒီလိုအပြစ်ဝေဒနာတို့ကိုအဖပေးသောကြောင့်ခံစားရသောသဘောတရားတွေကိုသိယုံနေမပြီးဘူးဝေဒနာများကိုခံစားရသောအခါမှာဘယ်လိုတုံ့ပြန်ရမလဲဆိုတာကိုအသေးစိတ်စဉ်းစားဖို့ဖြစ်ပါတယ်အခုဟေဘရဲဩဝါဒစာရဲ့အဆုံးအမမှာပဲသေသေးချာစဉ်းစားပြီးတော့အဖြေထုတ်နိုင်တာကတော့ကကြီးမမှတ်ဖဲမနေနဲ့တနည်းအားဖြင့်ဘေးယူမဆိုင်မလုကြနဲ့တဲ့ခါကွေစိတ်မပြည့်စီမင်းတနည်းအားဖြင့်ဆိုရင်အင်္ဂလိပ်ကျမ်းစာအရာ faint လို့ပြောထားတဲ့တကြောင်တွေးပြက်ပြီးတော့မသွားစေပါနဲ့စိတ်မလျှော့လိုက်ပါနဲ့ဆိုတဲ့အချက်ပါပဲဂန်ငယ်တခါအစွန်းရောက်စိတ်တက်များနဲ့ကြိုက်တယ်လို့လို့ဟေးပို့ပြီးတော့တောင်မှခံလိုက်အောင်မဟေးဆိုတဲ့ ဇာတိတတ္တိတွေကိုမသုံးမဲနဲ့ဇာတိပဂရိတတ္တိတွေကိုမသုံးမဲနဲ့ခံစားရဝေဒနာများကြားတဲ့ကပဲအဖကိုပို့၍တိုးဝင်ချင်းကဂါကြီးအပြစ်ခံစားရဝေဒနာများနှင့်အတူခံယူတတ်သောအလေးအကျင့်အတွက်လည်းဆူလဲတောင်းကိုယ်တိုင်ကလည်းစူးစမ်းပြီးတော့ကျင့်ဆောင်ဖို့ဆိုတဲ့အချက်၄ချက်ရှိတဲ့အကြောင်းကိုကျွန်တော်တို့သင်သိရသောတမန်ကျန်ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကအလေးအနက်အညွှန်းပြုထားတာကိုကျွန်တော်အနေနဲ့ဒီအပိုင်းမှာဖော်ပြခြင်းပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုဟာကောရိန္သုအသင်းတော်ကိုဩဝါဒပြုရင်းနဲ့သူတစ်ပါးကိုဆုံးမပြီးမှကိုယ်တိုင်ရှုံးသောသူမဖြစ်ရမည်အကြောင်းကိုထိုး၍နှိမ့်ဆက်လိရှိ၏ဆိုပြီးတော့သူ့ဘဝသင်္ကန်းစားကိုကောရိန္သုဩဝါဒသားတို့ကောရိန္သုအသင်းတော်သားတို့နားလည်နိုင်အောင်ပြင်းပြင်းဖော်ပြပေးခဲ့ပါတယ်သူတစ်ပါးကိုဆုံးမပြီးမှကိုယ်တိုင်ရှုံးသောသူမဖြစ်ရမည်အကြောင်းကိုထိုး၍နှိမ့်ဆက်လိရှိ၏တဲ့မိတ်ဆွေအဲ့ဒီလိုကိုထိုး၍နှိမ့်ဆက်လိရှိ၏ဆိုတာဘာကိုဆိုလို့တလဲဒါကိုဓာတ်နဲ့ထိုးပြီးတော့မနဲ့တခါညတခါဇွတ်ခနဲ့ဇွတ်ခနဲ့တွေးတဲ့တန်ယူဒံပေးပြီးတော့ဆုံးမဓာတ်ကိုဆုလို့ခြင်းလားမဟုတ်ပါဘူးမိမိရဲ့ဇာတိပဂရိစိတ်ဆန္ဒတို့ကိုညင်းပယ်တဲ့အကျင့်ဒလိကောင်းကိုငါလိကျင့်ထားတယ်လိကျင့်ကံပြုလုပ်ထားတယ်ကြိုးစားထားတယ်ဆိုတဲ့အကျင့်ပဲဖြစ်ပါတယ်တနည်းအားဖြင့် exercising လုပ်ထားတဲ့သဘောပေါ့မိတ်ဆွေဒါဟာကိုဖာသာကိုအပြစ်စီရင်သားနဲ့လေအနည်းငယ်ဆင်တူခြင်းရှိလိမ့်မယ်လို့ကျွန်တော်တွေးမိပါတယ်အဲ့ဒီလိုပြီးခဲ့တဲ့သင်ခန်းစာများနဲ့ပတ်သက်ပြီးတော့လိုအပ်တာကလေးတွေကိုဖြည့်ဆွက်လိုက်ရတာဟာအကြောင်းတစ်ခုရှိနေပါတယ်ပြီးခဲ့တဲ့သင်ခန်းစာတွေကိုကြည်ညက်ဖို့အတွက်အရေးကြီးလာသလိုဒီကနေ့ကျွန်တော်တို့ဆက်ရအောင်မဲ့သင်ခန်းစာတွေအတွက်လေအတော်ကြီးကိုအကျိုးကျေးဇူးရှိပါလိမ့်မယ်မဖြစ်လို့ဆိုတော့ဒီကနေ့စတင်ကြားနာရမယ့်ကျမ်းပိုက်နေဟေဘရဲဩဝါဒစာအခန်းကြီး7အငယ်7ဟာအခုလိုပြက်ပြက်သားသားဖော်ပြလိုက်လို့ပါထို့ကြောင့်တွဲလဲနေသောလက်တို့နှင့်အာမရှိသောဒုတို့ကိုခိုင်ခန့်စေကြလောတဲ့မိတ်ဆွေဒီအချက်ဟာစောစောတုန်းကဝေဒနာတွေကိုခံစားရခြင်းအဖဖျားသခင်အပြစ်ပေးစီရင်ခြင်းမှာစိတ်မပြည့်နဲ့စိတ်မလျှော့နဲ့စိတ်ပြည့်မသွားနဲ့ငကိုရဲကလည်းဒါအဲ့အတွက်ကြင့်ကြံအာထုတ်ထားကြဆိုတာနဲ့ကွက်တိဖြစ်နေတဲ့အချက်ပါကျွန်တော်ကဣသရေလအခေါင်အဖျားကယာကုပ်ကြီးအကြောင်းကိုဒီအပိုင်းမှာသွားပြီးတော့သတိရမိပါလေသူများကိုနားလှည့်ပါရိုက်လုတဲ့နေရာမှာတော့နှစ်ယောက်မရှိတဲ့ပုံကိုကြည့်ပေါ့အဲနှစ်ယောက်မရှိဘူးလို့တော့လည်းပြောလို့မရသေးဘူးလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လဲဆိုတော့သူ့ဇက်လန်တဲကပဲသူနဲ့ခစ်ပြိုင်သူ့ကိုလည်းကောင်းကောင်းကြီးပြန်ပြီးတော့စိတ်ညစ်အောင်လုံနိုင်ခဲ့တယ်။သူ့ရောက်ခမလူလေလူရှုပ်လာပန်ဆိုတဲ့ပုံကိုကြည့်ရလဲသူ့အတိုင်းပဲ။လူညစ်ပတ်ကြီးအဲ့ဒီနှစ်ယောက်ဟာလေတယောက်နဲ့တယောက်အပြိုင်အဆိုင်လူလေလုတ်ခဲ့ကြတာတွေ့ကိုကျွန်တော်တို့ဟာနှုတ်ကပတ်သမာကျမ်းစာတော်မြတ်ရဲ့ကဘာဦးအပိုင်းမှာမျက်စိနောက်လောက်အောင်ကိုတွေ့ကြရပါတယ်။ဒီအကြောင်းတွေကိုတော့ကျွန်တော်အသေးမစိတ်တော့ပါဘူးအဲ့ဒီလိုတစ်သက်လုံးသူများမျက်ခုံးမွေးပေါ်မှာစဉ်ကြံရှောက်လာခဲ့တဲ့ယာကုပ်ဟာအိုပြီးတော့သေကန်ဒီအချိန်ပက်လက်လန်းနေတဲ့အချိန်မှာသူ့သားယာကုပ်ရဲ့မြေးကလေးနှစ်ယောက်ဖြစ်တဲ့အေဖရိန်နဲ့မနာရှီတို့ရဲ့ကိုကောင်းကြီးပေးမယ်ဆိုတဲ့အချိန်သူ့ရဲ့အိယာဘောကနေဖထိုင်နေဆိုတာကိုကျွန်တော်တို့တွေ့ရပါတယ်အာယူခြင်းပေါ့မိတ်ဆွေအပေါင်းတို့တစ်သက်လုံးဘုရားသခင်ပေးတဲ့ကောင်းကြီးမင်္ဂလာတီးကိုခံရပါရဲ့နဲ့မဟုတ်မဟတ်လှုပ်ဆက်တွေခင်းခဲ့ဘူးသူသမိုင်းကိုသူပြန်ပြီးတော့အောက်မေ့ရင်းနဲ့ဝေဒနာတွေကိုကြံ့ကြံ့ခံပြီးတော့အဖဖရာသခင်ဂျေဇုတော်ကိုချီးမွမ်းတာဝန်တွေကိုမသိခင်မှာအကောင်းဆုံးထမ်းသွားခဲ့ခြင်းပဲလို့ကျွန်တော်ကတော့ပြတ်သားစွာကောက်ချက်ချမိပါတယ်အဲ့ဒီကပ္ပူးကျမ်းအခန်းကြီး48တဲကဖော်ပြချက်အချို့ကိုကျွန်တော်အနေနဲ့ပြန်လည်တင်ပြခွင့်ပြုပါနောက်တစ်ဖန်ယောသတ်သည်အဖနာကြောင်းကိုကြားသဖြင့်သားနှစ်ယောက်မနာရှီနှင့်အေဖရင်ကိုယူ၍သွား၏သားယောသတ်လာကြောင်းကိုယာကုပ်သည်ကြားလျင်အားထုတ်၍ဂရင်ပေါ်မှထိုင်၏ထိုအခါယာကုပ်ကအနန္တတကုရှင်ဘုရားသခင်သည်ခါနန်ပြည်လူဇမျိုး၌ငါအားထင်ရှား၍ကောင်းကြီးပေးတော်မူလျက်ငါသည်သင်ကိုတိုးပွားများပြားစေမည်သင်ကိုများစွာသောလူဖြစ်စေမည်သင်အမျိုးအနွယ်သည်သင်နောက်မှဤပြည်ကိုအစဉ်အမြဲပိုင်စေခြင်းငါငါပေးမည်ဟုမိန့်တော်မူ၏တဲ့အဲ့ဒီလိုပါပဲအဲ့ဒီကပ္ပူးကျမ်းအခန်းကြီး48အငယ်15နဲ့16မှာကျတော့အခုလိုတွေ့ရပါတယ်ယောသတ်ကိုကောင်းကြီးပေးလျက်ငါအဖအာဗြဟံနှင့်ဣဇက်တို့ကိုးကွယ်သောဘုရားသခင်ငါကိုတသက်လုံးယနေ့တိုင်အောင်ကျွေးမွေးတော်မူသောဘုရားသခင်ကြီးဟုသောငါကိုခတ်သိမ်းသောဘေးဒဏ်တဲကကယ်နှုတ်တော်မူသောကောင်းကင်တမန်သည်ဤသူငယ်တို့ကိုကောင်းကြီးပေးတော်မူပါစေသောသူတို့ကိုငါအမိဖြင့်၎င်းငါအဖအာဗြဟံနှင့်ဣဇက်ဤအမိဖြင့်၎င်းထပ်၍မှဲ့ပါစေသောသူတို့သည်မြေကြီးပေါ်မှအလွန်တိုးပွားများပြားပါစေသောဟုမွေးဆူဤတဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေဟာယုံကြည်ခြင်းတရားရဲ့ခွန်အားကိုလူသားတို့ကျင့်သုံးကြပုံဖြစ်ပါတယ် လူသားတို့ရဲ့ဇလန်းစုံတဲ့ကတခုသောယုံကြည်ခြင်းဤပုံပမာဖြစ်ပါလေ။အဲ့ဒီတိုင်းပါပဲ။ဒါဝိမင်းကြီးတယောက်အိုပြီးတော့သေကံဤအချင်းတွဲလဲကြနေတဲ့လက်နဲ့အားမရှိတော့တဲ့ဒူးတို့ကိုခိုင်ကန့်စွာအားယူပြီးတော့သူသားကြီးရှောလမုန်ကိုမှားကြခဲ့တဲ့အသံတွေဟာလေအခုလိုပြန်လဲသတိရအောင်မိခြင်းစရာဖြစ်ပါလေ။ဓမ္မရာဇဝင်တတိယဆောင်အခန်းကြီး2ရဲ့အစမှာတွေ့ရခြင်းဖြစ်ပါလေ။ဒါဝိသည်အနိစ္စရောက်ရသောအချိန်နီးသောအခါသားတော်ရှောလမုန်ကိုပြည့်ညက်ထားတော်မူသီကားမြေကြီးသားအပေါင်းတို့ဤသွားရလမ်းတို့ငါသွားရမည်တို့ဖြစ်၍အာယူလော့ယောက်ျားဤဂုံတက်သည့်ရှိလော့မိတ်ဆွေအပေါင်းတို့ခမညာဒီအချက်တွေကိုဆင်ခြင်နှလုံးသွင်းရခြင်းအဖြစ်ယုံကြည်ခြင်းတရားဤခွန်အားကိုမိတ်ဆွေတို့အားလုံးရယူနိုင်ကြပါစေလို့ကျွန်တော်တို့တင်သိရသောတမန်ကျန်အဖွဲ့ကဆုတောင်းမြတ်တာပို့သပေးလိုက်ပါတယ်ဟေဘရဲဩဝါဒစာအခန်းကြီး7အငယ်7မှ14ထို့ကြောင့်တွဲလွဲနေသောလက်တို့နှင့်အားမရှိသောဒူးတို့ကိုခိုင်ခံ့စေကြလော့ခြေမစွန်းသောသူတို့သည်အစ်စ်မပြုတ်သီးသားမကချမ်းသာရစေခြင်းငှာတင်တို့သွားဖို့ရာဖြောင့်သောလမ်းတို့ကိုပြင်ဆင်ကြလော့လူအပေါင်းတို့နှင့်အသင့်အသင့်နေ၍ညီဖက်ချင်းကို၎င်းတန်ရှင်းချင်းပါရမီကို၎င်းမှီအောင်လိုက်ကြလော့တန်ရှင်းချင်းပါရမီမရှိရင်အဘယ်သူမျှထာဝရဘုရားကိုမဖူးမမြင်ရာမိတ်ဆွေအပေါင်းတို့အခုအပိုင်းဖော်ပြချက်ဟာကနဦးပြောင်းလဲလာတဲ့ဣသရီလဟေပြဲအသင်းတော်ကြီးဟာယုံကြည်ခြင်းတရားကိုစောင့်ရှောက်ရမှာစံပြဖြစ်စေဖို့ရန်တိုက်တွန်းနှိုးဆော်လိုက်ခြင်းလို့ကျွန်တော်ယူဆမိပါ रे ဖြောင့်သောလမ်းကိုပြင်ဆင်ကြတဲ့ဟုတ်ပါ रे ဗတ္တိဇံဆရာယောဟန်ရဲ့ကက်တီရှင်သခင်ခရစ်တော်အတွက်ကြိုတင်ဟောကြားခဲ့ရသောစကားသံတွေဟာအသက်ဝင်လာပါ रे ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး3အငယ်1မှ6အရအခုလိုဗတ္တိဇံဆရာယောဟန်ရဲ့ကြွေးကြော်သံတွေဟာလှိုင်းလှိုင်းဝေခဲ့ပါ रे တော၌ရှိသောဇာခရီသားယောဟန်သည်ဘုရားသခင်၏ဗျာဒိတ်တော်ကိုခံရ၏ပရောဖက်ဟေရှာယ၏ကျမ်းစာ၌လာပြီးကတော၌ဟစ်ကျော်သောသူ၏အသံမှထာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော့လမ်းခရီးတော်ကိုဖြောင့်စေကြလော့ဂျိုင်ဖွန်းရာရှိသမျှတို့ကိုဖြိုရမည်တောင်ကြီးတောင်ငယ်ရှိသမျှတို့ကိုဖြိုရမည်ကောက်သောလမ်းများကိုဖြောင့်စေရမည်ကြမ်းတမ်းသောလမ်းများကိုလည်းတုတ်သင်ပြင်ဆင်ရမည်လူအပေါင်းတို့သည်ဘုရားသခင်၏ကယ်တင်တော်မူခြင်းအကြောင်းကိုမြင်ရကြလက်တန့်ဟုလာသည်နှင့်အညီယောဟန်သည်ယောနမြစ်နား၌အနှံ့အပြားလှဲ့လေ၍အပြစ်လွတ်ခြင်းအဖို့အလုံးငှာနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလေ၏နောက်တစ်ချက်ကတော့လူအပေါင်းတို့နှင့်အသင့်အသင့်နေ၍ညီသက်ခြင်းတန်ရှင်းခြင်းပါရမီကိုအမိလိုက်ခြင်းတဲ့ဟေဘရဲဩဝါဒစာဆရာဟာဆက်လိုက်ပါ रे လက်တွေ့အလွန်ကြတဲ့အဆုံးအမပဲလို့ကျွန်တော်ခန်းစားမိပါ रे ကယ်တင်ရှင်သခင်ခရစ်တော်ကနေပြီးတော့ကျွန်တော်တို့မိတ်ဆွေတို့ကိုတင်တို့သည်ဤလောကဤအလင်းဖြစ်ကြ၏တင်တို့သည်ဤလောကဤဆာဖြစ်ကြ၏ဆိုပြီးတော့မှာကြထားပါ रे အခွင့်အရေးနဲ့အတူပူးတွဲပါတာဝန်ကိုအနှင်ထားခြင်းဖြစ်ပါ रे ကဘာတစ်ခုမိသားစုအတွင်မှပါဝင်ရောရှက်ခြင်းမရှိမာနတခွဲသားနဲ့လူသားအချင်းချင်းပေါ်မှာမေတ္တာစိတ်မထားနိုင်ဘဲနဲ့တော့အဖဖျားသခင်ကိုကိုးကွယ်ရင်တော်ပြီကိုးကောင်းစားရုံဆိုရင်လုံလောက်ပြီလုံနေမယ်ဆိုရင်အလင်းတရားလည်းမဖြစ်နိုင်ပါဘူးစားလေဘလို့မှဖြစ်လာနိုင်ပွဲမရှိဘူးလို့ကျွန်တော်ခံယူမိပါတယ်။တနည်းအားဖြင့်ကတော့အလွန်ကြီးလေးလှသောတာဝန်ပြက်ကွက်မှုဥပဒေနဲ့ညှိနေပြီလို့ဆိုလိုက်ပြရစီ။ကျွန်တော်တို့အတွက်ပမောက္ခရေဂျီခင်မောင်တင်ဆိုတဲ့ပုဂ္ဂိုလ်ကြီးဟာ Be thou my vision ဆိုတဲ့ဓမ္မဖီချင်းကိုလောကနေမှာဆိုပြီးတော့အလွန်ကောင်းတဲ့ဓမ္မတချင်းတစ်ပုဒ်အဖြစ်ဆက်ဆိုပြီးတော့အမွေပေးသွားခဲ့ပါတယ်။အဲ့ဒီပမောက္ခရေဂျီခင်မောင်တင်ဆိုတာဟာကျွန်တော်သိသည့်ဒသနိကဗေဒပမောက္ခကြီးဖြစ်ပါတယ်။သူအသက်တာမှာသိပြီးတော့ပြောင်ပြောင်မြောက်မြောက်ရှိတဲ့ပြီးချင်းတွေအပြင်စာရီပြဆက်တွေလည်းအမြောက်အများကြီးသွားခဲ့တယ်။ကျွန်တော်မြစ်တာကဘာလေးလှိုင်းသံအနေနဲ့လဲသူ့ရဲ့ငွေကြေးပွင့်မှမြစ်တာစာဆိုတဲ့ခရစ်မတ်ပြဆက်တစ်ခုကို1998ခုနှစ်ကလို့ကျွန်တော်မှတ်မိပါတယ်။ပြန်လဲအသက်သွင်းပြီးတော့တင်ဆက်ပေးခဲ့ပါသေးတယ်။သူ့ရဲ့အဲ့ဒီလောကနေမှာဆိုတဲ့ဓမ္မပြီးချင်းကိုနောက်ဆုံးတော့ဓမ္မပြီးချင်းစာအုပ်သစ်တွေရဲ့ဏိဂုံးပိုင်းတွေမှာပြန်ပြီးတော့တွေ့ရပါတယ်။တော်ဝန်ထမ်းဖို့ရာတွင်တင်တော်မူပါကိုရောရှင်စီခံရာလောကနေမှာပါဝင်ရောရှက်ကစင်မြဲကြိုးစား၍သာလူကိုကဲအံ့ငှာအိုးသုံးတော်မူပါလုံကြုံသောအရမှမနေခြင်းပါရန်ဒီဝေလျံနေရာလောကနေမှာခိုင်မာရဲဝံစွာစွန့်စားကြဖို့သွာလာရန်ကိုပြင်းငိမ့်ဖို့အိုးခိုင်းတော်မူပါတဲ့အဲ့ဒီသီချင်းရဲ့သရုတ်ထအပိုက်ကတော့စွဲမဲ့လောက်အောင်ကိုရှိနေပါလေကျွန်တော်များသက်တာကိုတော်လူနေရှာတူညီညာစေခံရာလောကနေမှာသေခံဆုံးရှုံးဖို့လူသားတို့အတွက်မွေးလာကရာနီလမ်းမှာရှောက်စီမူပါတဲ့ကဲ အခုဟေဘရဲဩဝါဒစာရဲ့တိုက်တွန်းချက်တွေနဲ့ဒီသချင်းလေးဟာကွက်တိကြနေပြီမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့တွဲလွဲနေတဲ့လက်နဲ့အားမရှိသောဒုတို့ကိုကိုယ်တိုင်ခိုင်ခံ့ဖို့ကြိုးစားရန်နဲ့ကမ္ဘာလောကကြီးထဲသို့ခရစ်တော်နှင့်အတူရဲဝံစွာရှောက်လှမ်းရင်းနဲ့အမှုထမ်းဖို့ရန်နှုတ်ကပတ်တော်အားဖြင့်လေယုံကြည်ခြင်းသူရဲကောင်းတို့ရဲ့ပုံသက်တည်များအားဖြင့်ခွန်အားယူကြဖို့ရန်အချိန်ဟာအခုအချိန်ဖြစ်တဲ့အကြောင်းတင်ပြလိုက်ပါရစေ။တန်ရှင်းခြင်းပါရမီမရှိရင်အဘယ်သူမျှထာဝရဘုရားကိုမဖူးမမြင်ရတဲ့။လူတို့နှင့်အသင့်အတင့်နေ၍ငြိမ်သက်ခြင်းကိုရယူပါဆိုတာနဲ့ဆက်ဆက်ဖို့ပြတဲ့တန်ရှင်းခြင်းပါရမီရှိရမယ်ဆိုတာဟာဆက်ဆက်ထားတဲ့စကားအသွားလာရအပြစ်သားဖြစ်တဲ့ကျွန်တော်များလူသားအပေါင်းတို့ဟာခရစ်တော်ကိုအမြဲယုံကြည်ပါဆိုပြီးတော့ရိုးရိုးကလေးတိုက်တွန်းအားပေးလိုက်တာပါပဲ။အာယူ၍ရဲရင်ချင်းရှိကြပါဆိုတာကိုပြန်ပြီးတော့ဖော်ပြခြင်းပဲလို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။တန်ရှင်းခြင်းပါရမီဆိုတဲ့ holiness ဆိုတာကိုယ်စီမှကိုယ်ပိုင်ရှိမှသာအဖဖျားသခင်ကိုဖူးတွေ့ရမယ်ဆိုရင်တခြားယုံကြည်သူသူရဲကောင်းကြီးတွေတော့အသာသာကျွန်တော်တို့အထက်ကတွေ့ခဲ့ရတဲ့ရှေးခေတ်ဓမ္မသမိုင်းကပုဂ္ဂိုလ်ကြီးတွေနဲ့တကွကျွန်တော်တို့မိษွေတို့အပါအဝင်ကျွန်တော်တို့တွေ့ဘူးပါတယ်ဆိုတဲ့ခစ်ပြိုင်ဘာသာရေးခေါင်းဆောင်ကြီးတွေနော်တရားမှအဖဖရာသခင်ကိုတို့ရဲ့အဲ့ဒီတန်ရှင်းခြင်းတွေနဲ့ဖူးတွေ့ခွင့်မရမှာအဖေအချာပဲတို့ရဲ့ကိုယ်ပိုင်တန်ရှင်းခြင်းပါရမီတွေနဲ့များကတော့ဘယ်နည်းနဲ့မှအဖဖရာသခင်ရဲ့စံချိန်စံညွှန်းကိုမိနိုင်မှာမဟုတ်ဘူးအဖဖရာသခင်ရဲ့ရှေ့တော်ကိုလည်းဘယ်သူမှရောက်နိုင်မှာမဟုတ်ဘူးဆိုတာအဖေအချာကျွန်တော်တို့ပြောချင်ပါတယ်ဟုတ်ပါတယ်ဒါကျွန်တော်ပြောတာမဟုတ်ပါဘူးနှုတ်ကပတ်သမာတရားအဖြစ်ပြောရခြင်းဖြစ်ပါတယ်အဲ့ဒီလိုကိုယ်ပိုင်တန်ရှင်းခြင်းပါရမီဆိုတာမရှိနိုင်တဲ့အတွက်ကြောင့်လေဘယ်နည်းနဲ့မှကျွန်တော်တို့ဟာအဖဖရာသခင်စီကိုကိုယ်အင်ကိုယ်အားနဲ့မသွားနိုင်တဲ့အတွက်ကြောင့်လေကျွန်တော်တို့ဟာအဖဖရာသခင်ကိုကူးစားနေကြရခြင်းဖြစ်ပါတယ်အဖဖရာသခင်ချထားပေးသနာတော်မူသောကယ်တင်ခြင်းကြီးစုကိုယုံကြည်ခြင်းအဖြစ်မှီအောင်လိုက်နေရခြင်းဖြစ်ပါတယ်အဖဖရာသခင်ရဲ့ကားတိုင်းလမ်းကိုမျက်မှောက်ပြုနေရခြင်းသာဖြစ်ပါတယ်ဒါကြောင့်မလို့လေယောမဩဝါဒစာအခန်းကြီး9ရဲ့အငယ်1နဲ့2အတွင်းမှာဆိုရင်ထိုကျေးဇူးတော်ကိုခံစားရသည့်အကြောင်းမှာယုံကြည်ခြင်းရှိ၍ထိုသခင်အားဖြင့်သာခံစားသောအခွင့်ရကြ၏တဲ့အဲ့ဒီလိုတွေ့ရခြင်းဖြစ်ပါလေမိတ်ဆွေအပေါင်းတို့စိတ်ဓာတ်များမျောလွင့်မှုတန်တရာတန်တရာဖြင်းညံ့ခြင်းလမ်းလွဲတိမ်ချော်ခြင်းပြစ်မှားခြင်းငင်းဆန်ခြင်းဆိုတဲ့ပြဿနာကြီး6ရပ်အကြောင်းကိုကျွန်တော်တို့ဟာသတိထားရမယ့်ပြဿနာကြီးများအဖြစ်ဟေဘရဲဩဝါဒစာရဲ့အစာပိုင်းသင်ခန်းစာတည်တည်မှာကလေးကဖော်ပြပြီးခဲ့ပါ रे ဒီပြဿနာအပေါင်းတို့တွေဟာယုံကြည်ခြင်းတရားလက်ကင်ထားသူတို့ရဲ့ပြဿနာကြီး6ရပ်ဖြစ်တယ်ယုံကြည်ခြင်းတရားရဲ့အသက်လမ်းပေါ်ကနေကျွန်တော်တို့ကိုထိုးချပစ်တတ်တယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့အလေးအနက်ဆင်ခြင်ခဲ့ကြပြီးပါပြီအဲ့ဒီအထက်ကငင်းဆန်ခြင်းဆိုတဲ့နောက်ဆုံးသောပြဿနာကြီးရဲ့အကြောင်းကိုတော့အခုဟေဘရဲဩဝါဒစာရဲ့အပိုင်းဟာအခုလိုဆက်လက်ဖော်ပြပေးသွားပါတော့မယ်ဟေဘရဲဩဝါဒစာအခန်းကြီး7အငယ်15မှ18သင်တို့တွင်တစုံတစ်ယောက်မျှဖျားသခင်ကြီးကျေးဇူးတော်ကိုမရဘဲမနေစေခြင်းဟာ၎င်းခါးစွာသောပင်မြစ်ပေါက်၍သင်တို့နှောက်ရက်သဖြင့်လူအများတို့သည်အပြစ်နှင့်မညစ်ညူးစေခြင်းဟာ၎င်းမတရားသောမေထုံ၌မှီဝဲသောသူမရှိစေခြင်းဟာ၎င်းတနတ်စာအဖို့နှင့်သာဥအရာကိုရောင်းသောအေသောကဲ့သို့ဖျားတရားကိုမယိုမသေးပြုသောသူမရှိစေခြင်းဟာ၎င်းသတိနှင့်ကြည့်ရှုကြလောသင်တို့သိသည့်အတိုင်းဧသောသည်နောက်မှကောင်းကြီးမင်္ဂလာကိုအမွေခံခြင်းဟာအလိုရှိသောအခါညင်းပယ်ခြင်းကိုခံရ၏မျက်ရည်ကျ၍ကောင်းကြီးမင်္ဂလာကိုအလွန်ရှာတော်လေမိမိအဖ၏စိတ်ပြောင်းလဲခြင်းအခွင့်ကိုမတွေ့မရတဲ့သမိုင်းကြောင်းမှာအလွန်ထင်ရှားခဲ့တဲ့ဖြစ်စဉ်ကြီးပါစောစောကဣသရီလအခောင်းအဖျားကခေါင်းဆောင်ကြီးဆိုတဲ့ရာကုတ်တဲ့အကြီးကောင်ကြီးအမွှာအကိုကြီးဧသောရဲ့အကြောင်းတွေကိုဖော်ပြလာခြင်းဖြစ်ပါတယ်အဖေကြီးဣဇက်အမေရေဘက်ကာတို့ကနေပေါက်ဖွားလာတဲ့အကြီးကောင်ပေါ့အမေဝန်ပိုက်ချင်းမှာသရေတီစအချိန်ကလေးကအငယ်ရာကုတ်ဟာအဖဖရာသခင်ဗြိညင်းနဲ့ကောင်းကြီးကိုပို့ပြီးတော့ခန်းစားရမယ်ဆိုတာကိုအခိုင်အမာအဖဖရာသခင်အမိန့်ချခဲ့ပြီးသားမိဘတို့အနေနဲ့ကလည်းဒါကိုကောင်းကောင်းကြီးသိကြပြီးသားသိပါရဲ့နဲ့အဖေဣဇက်ဟာအေသောကိုပဲတစ်ဖက်သက်ပို့ချစ်တယ်ကောင်းကြီးတွေကိုပုံပြီးတော့ပေးခြင်းနဲ့အဖဖရာသခင်ကိုယ်တိုင်ကမပေးခြင်းတာကြီးကိုအဖေကပေးလို့လေတကယ်တော့ဘယ်လို့ရနိုင်ပါမလို့အေးဒါပေမဲ့သူတို့ခေတုံကတော့လူကြီးကခေါင်းပေါ်ကိုလက်နဲ့တင်ပြီးတော့ဘရူဘရူနဲ့ကောင်းကြီးပေးရင်လေဖျားသခင်ကအလိုလိုက်ပြီးတော့အတီးပြုတ်ပေးတဲ့လူများမှတ်နေကြသလားတော့မသိဘူးအေသောကိုပဲအဲ့ဒီရှိသမျှကောင်းကြီးတွေကိုအဖေကပေးခြင်းတယ်အဲ့ဒီကောင်းကြီးတွေဟာလည်းတကယ်သာရမယ်ဆိုရင်တော့နော်အခုရွေးကောက်တော်မူသောလူမျိုးတို့ရဲ့ဖခင်ကြီးအဖြစ်အေသောကိုကျွန်တော်တို့ငုတ်တုတ်တွေ့ကြရလိမ့်မယ်ဒါပေမဲ့အဲ့ဒီအေသောဆိုတဲ့ပုဂ္ဂိုလ်ကြီးဟာ အဖဖျားသခင်တို့ဖျားသခင်ဗြိညင်တို့ဆိုတာတွေကိုဘာမှစိတ်ဝင်စားဘူးတော်တဲ့ကိုအမဲသွားလိုက်မယ်အိမ်ရောက်ရင်ဘာဘီကျူးလေးပါလေးလှုပ်ပြီးတော့အဖေကြီးနဲ့နှစ်ယောက်သားစားမယ်အဖေစီကပိုင်ဆိုင်သမျှဥစ္စာပစ္စည်းတွေကိုအမွေယူမယ်ဆိုတဲ့စိတ်ဓာတ်မျိုးပဲရှိတယ်အဲ့ဒီကလေးကသူ့ရဲ့ယုံကြည်ခြင်းအမြင်ဆိုတာဟာဘာမှမရှိလောကီရဲ့အမြင်ဆိုတာပဲရှိတယ်ဆိုတာဟာပေါ်လွင်နေပြီတခါအဲ့ဒီလိုလောကီရဲ့အမြင်ဥစ္စာပိုင်ဆိုင်မှုလောဘဆိုတာကလေးတွေကိုတောင်းမှလေအခွင့်အရေးကြီးတရားရှိပါလျက်နဲ့အကောင်အထည်ဖြစ်ဖြစ်မြောက်မြောက်ပေါ်ဆောင်နိုင်ခြင်းမရှိနိုင်ပြန်ဘူးပေလီယကန်သမားဇာတိပဂရိအသွေးသားသမားဖြစ်တယ်ဆိုတာတွေ့ကိုဟေဘရဲဩဝါဒစာဟာပြန်ပြီးတော့အမှတ်တရဖော်ပြလာပါတယ်တနတ်စာအဖိုးနှင့်သာဥအရာကိုရောင်းတော်ဧသောဖျားတရားကိုမယူသေးသောဧသောတဲ့ရှင်းရှင်းပြောရင်တော့အဖဖျားသခင်ပေးနေတဲ့ကေတင်ချင်းတရားကိုလက်မခံစူလွယ်နဲ့လွယ်လွယ်လွယ်ရမယ်ဆိုရင်အဲ့ဒီလွယ်လွယ်ကိုပဲယူမယ်ဆိုတဲ့အပေါ်စားစိတ်ဓာတ်သမားမျိုးတို့ကိုအဖဖျားသခင်လုံးဝမနှက်သက်နိုင်ဘူးဆိုတဲ့အချက်ကိုဟေပြဲဩဝါဒစာဟာဖော်ပြပေးလိုက်ခြင်းပ
ါဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မတိကျမ်းပိုင်းတွေကဟေပြဲဩဝါဒစာအခန်းကြီး7အခန်းငယ်18ကနေအခန်းငယ်24အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်